ဒီအမေရိကန်တပ်တန်းဝဲရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကရောဘယ်လိုမဲပေးကြမယ်ဆိုတာကိုကြည့်ကြရအောင်ပါဆက်သွယ်မေးမြန်းထားတဲ့ဒေါ်ခင်မျိုးသက်ကပြောပြမှာပါ
အမေရိကန်စံတော်ချိန်နိုဝင်ဘာ6ရက်အင်ကာနေ့ကျင်းပမယ်တပ်တန်းဝဲရွေးကောက်ပွဲမှာအောက်လွတ်တော်အမတ်နေရာ435နေရာဇလုံးပြန်အထက်လွတ်တော်အမတ်နေရာတရာတဲက35နေရာနဲ့ပြည်နယ်အုပ်ချုပ်ရေးမှူး36နေရာအတွက်မဲပေးရွေးချယ်ကြမှာဖြစ်ပါတယ်။အခုကျင်းပတဲ့ရွေးကောက်ပွဲဟာအမေရိကန်နိုင်ငံအတွက်တိတ်အရေးပါပြီး Republican တွေဘက်ကချိုးတင်မဲပေးတာကအစသားနေပြီတဲ့။သူကတော့ Democratic Party ဝင်မှု Democrat တွေကိုပဲမဲပေးမယ်လို့ Pennsylvania ပြည်နယ်မှာနေထိုင်တဲ့သမိုင်းတူတီတီဒေါ်ဖြူဖြူကပြောပါတယ
်။အန်တီကမလည်းပြင်တော့မဲတော့သွားပြီးနေ Susan Wiles ဆိုတာက Congress တဲ့ Susan Wiles ဆိုတာက Democrat ကဒီ November 6ကအခုလာမယ်မစ်တန်ကအရင်အရေးကြီးတယ်ပေါ့နော်တော်တော်လေးကိုအရေးကြီးတယ်ဘာလို့အရေးကြီးဒီသဘာဝပုံမှာမူတည်တာပေါ့နော်ဒေါ်လာထရန့်ကသူကပြောတာဆိုတာလောက်တာတိုင်တာတွေကလေအရင်သဘာဝတွေနဲ့မတူဘူးလေသူ့ကိုပြန်ပြီး check and balance လုပ်ဖို့အတွက်အရေးကြီးတယ်ဆိုတဲ့သဘောပေါ့ဒါပေမဲ့အတီးတွေပန်ဆာဗီးနီးယားကိုကြည့်လိုက်တော့ပန်ဆာဗီးနီးယားဆိုတာအောက်ခြေကားစုကနေဆိုင်စီယုံဘအရေးပိုင်းကိုကြည့်လိုက်တော့ Republican ပို့တာတနိုင်ငံလုံးကိုဆန်းစစ်ပြီးကြည့်လိုက်တဲ့အခါမှာချိုးတင်မဲပေးတဲ့လူတွေကြည့်လေ Republican တွေကပုံများတယ်
အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ဒေါက်တာဘူဒင်းကတော့သူတို့ပြည်နယ်ကရွေးကောက်ပွဲဟာအချိန်နဲ့ဆင်ပြိုင်လို့ရှိပြီး Republican တွေပဲနိုင်ဖို့များတယ်လို့ပြောပါတယ
်။ဒီအခုက Senate တော့၂ရောက်မှာနှစ်နေရာမှာတနေရာရွေးကောက်မှာလို့အဲ့ဒီဟာတော်တော်လေးဟိုအမေရိကမှာတော့မှအဟုတ်ဆုံးလို့ဖြစ်နေတယ်။ဆင်ပြိုင်တဲ့နှစ်ရောက်ကတော့ Democrat ကခုလက်ရှိ Senate ဖြစ်နေတဲ့ Joe Donnelly နဲ့ဂျိုင်းဖက်က Republican က Mike Brown ပေါ့။အဲ့ဒါသူမသားကိုမသားဖြစ်နေတယ်တော်တော်လေးကိုမင်းနဲ့ပြန်မှာပဲဖြေပြရမှာပေါ့လေကျွန်တော်တို့အိန္ဒိယနာပြည်နယ်ကအောက်လွှတ်တော် House of Representatives 9နေရာရှိအများစုခန့်မှန်းတာ Democrat 9နေရာလောက်ပဲနိုင်တယ်9နေရာတော့ Republican နိုင်တယ်လို့ထင်ကြည့်ပြီးနေကြတယ်ကျွန်တော်တို့အိန္ဒိယနာပြည်နယ်ကသူတို့ပြောတယ်လို့ Red State ပေါ့တော်တော်လေးကိုအဲဒီ Republican 9တဲ့ပုံများတဲ့ပြည်နယ်ဖြစ်တယ်
မေရီလန်းပြည်နယ်မှာနေတဲ့ဦးထောင်အောင်ကတော့မေရီလန်းနဲ့လူရည်ထူထပ်တဲ့ကယ်လီဖိုးနီးယားပြည်နယ်တွေမှာဒီမိုကရက်တီအသာစီးရနိုင်ကြောင်းနဲ့ဗာဂျီးနီးယားပြည်နယ်မှာတော့ရီပဘလစ်ကန်ဘက်ကအသာစီးရဖို့များပေမဲ့နိုင်ငံအတော်များများမှာတော့အခြေအနေဖြစ်နေတယ်လို့ပြောပါတယ်
ကျွန်တော်မေရီလန်းမှာနေတော့လေမေရီလန်းကနေစပြောချင်မေရီလန်းကတော့ဒီအစင်လာအချင်းဒီမိုကရက်များတယ်ဒီမိုကရက်တွေကနိုင်ငံများတယ်ပြည်နယ်အုပ်ချုပ်ရေးမှုဟိုကင်ကနေလွယ်လို့ဟိုကင်ကကရီပဘလစ်ကန်ဒါပေမဲ့ Republican တွေနဲ့လူလာလာလို့တော့သူက Trump ပြောရင်လည်းသူကမလုပ်ဘူးသူကအဲ့တော့သူက popular ဖြစ်တဲ့ခေါ်မှာပေါ့လေအုပ်ချုပ်ရေးဘူးပိုင်းမှာတော့သူနိုင်ပါပဲပြန်တဲ့အပိုင်းလေးမှာနော် Ben Cardin တို့ဘာလို့ဆိုတာပေါ့လေအထက်လွှတ်တော်အမတ်တို့နော်နောက်အောက်လွှတ်တော်အမတ်တို့ Peter Franchot တို့ဘာလို့ကတော့ Democrat တွေသူတို့ကတော့အပြတ်ဆက်နိုင်ပါပဲမေရီလန်ကပြည်နယ်ရွေးကောက်ပွဲမှာပေါ့လေကယ်လီဖိုးနီးယားမှာဆိုလို့ရှိရင်ဒီမိုကရက်နိုင်ပါပြီ။သူကဇက်လိုက်နေနေလူလာတွေကဒီမိုကရက်တွေများတယ်။ဗာဂျီးနီးယားကြတော့ Northern Virginia ကြတော့ဒီမိုကရက်နိုင်ဖို့များတယ်။တခြားပိုင်းတွေကတော့ Trump ကိုထောက်ခံတဲ့အမတ်ကနိုင်ဖို့အများရတယ်ပေါ့လေ။ဒါပေမဲ့ဥပါကအကျင့်ငယ်ဖြစ်တယ်။ Obama ကလည်းတခါတည်းမဲတွေလိုက်ဆွဲတယ်။ဒုတိယသမ္မတဘိုင်ဒန်ကလည်းဒီမိုကရက်တွေအတွက်မဲတွေလိုက်ဆွဲတယ်။ Trump ကလည်းသန်တဲ့နေရာတွေမှာဝဲတွေလိုက်ဆွဲနေတယ
်ဒီရေကောက်ပွဲကြီးရလဟာတမန်ဒေါ်လာထရန့်ရဲ့အကျဉ်းနဲ့နှစ်နှစ်တာတက်တန်းကာလမှာအမေရိကန်ရဲ့နိုင်ငံရေးအာဏာချင်းခွင်ရှာပေါ်မှာအရေးပါတဲ့တက်ရောက်မှုရှိလာနိုင်တာမို့ Republican တမန်ထရန့်ကရောအတိုက်ခံ Democratic Party ကတမန်ဟောင်းဘရက်အိုဘားမားနဲ့သူ့တမန်ဟောင်း Joe Biden တို့ပါအပြိုင်မဲဆွဲနေကြတာပါအမေရိကန်ရောက်မြန်မာနယ်ပေါ်အမေရိကန်သားတွေကလည်းသူတို့ပါတီတွေအနိုင်ရဖို့အတွက်မဲပေးသွားကြမှာဖြစ်ပါတယ်